ကိုပါကြီးအမှုကိုဒုတိယကြိမ်ဆရာတို့လူခွင့်ကော်မရှင်ဆက်စေးချက်ကလို့ရှိပါလေရှင
်။နောက်ထပ်သက်တည်တွေကိုထပ်ပြီးတော့စစ်တာဖြစ်ပါလေ။တချို့လူအတဲ့သက်တည်တွေရောအလုံးစုစုပေါင်းကျွန်တော်စစ်တာ50လောက်ရှိပါပြီ
။ဒီတစ်ခေါက်ဆက်စေးချက်မှာဒီသက်တည်တွေရာတက်မလို့ဘက်ကဘသူတွေကိုဆက်စေးလဲရှင်။သူတို့ရဲ့ဆက်စေးချက်ကရောဘယ်လိုမျိုးတွေ့ရှိရလဲရှင်
။တွေ့ရှိချက်ကတော့ကျွန်တော်တို့ဖော်ပြလို့မရသေးပါဘူး။ဖြစ်တွေကိုစစ်ပါတယ်။ရရှိတွေရောစစ်တယ်တွေရောဆက်။ကျွန်တော်တို့ဖြစ်စဉ်ကိုပဲပြန်စစ်ပါတယ်။တက်ကတော့ဟိုဒီဝါစာတက်ဆိုင်ရာတိုင်ရင်တက်တက်ခွာရရှိတွေပါ။နောက်ပြီးတော့ကျွန်တော်တို့အလို့တည်တဲ့တူပေါ်လေဟိုအောင်ပါဆိုတာကိုလည်းဖြစ်ပါလား
အခုဒီတစ်ခေါက်စစ်စေးချက်မှာရောဒီတက်မတော်ပိုင်းရနေပြီးတော့မှဒီကိုပိုင်းတည်ဆုံးမှုမှာမျက်မြင်တွေ့ရှိခဲ့တဲ့သူတွေရောစစ်စေးနိုင်လားသူတို့ကရောဘယ်လိုမျိုးတွေပြောနိုင်လဲရှင
်ကျွန်တော်မိတဲ့ဟာတွေသူတို့တွေ့ကြုံခဲ့တဲ့ဟာတွေတော့သူပြောပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်ရဲကလည်းအမှုဖွင့်တဲ့အကြောင်းအရာလေးတွေပြောပါတယ်ခင်ဗျာအုတ်ချုပ်ရေးမှုတို့တက်ဆိုင်ရွာသားတွေကိုတော့မေးရပါတယ်ဆယ်ယောက်လောက်မေးရပါတယ
်တင်းနောက်စစ်စေးချက်ကရောဘာကြောင့်များလဲရှင
်ကိုပါကြီးရဲ့ဟိုအလို့ကန်ကိုကျွန်တော်တို့တက်တည်ပြချင်လို့ပါကိုအောင်ပန်းနဲ့တအားရင်ရှိတယ်သူတို့ကသူ့ပြောစကားအရတော့သူကတင်းကြီးဘူးလေလို့တော့ပြောပါတယ်ကိုပါကြီးအားလိုက်ပါ
ကိုပါကြီးကိုဒီ DKBA တက်ဖွဲ့ KKO ဝါဆိုပြီးတော့ပြောဆိုထားမှုအောင်ဆရာတို့ကူးစစ်ဆေးချက်ရအောင်ဘယ်လိုမျိုးတွေရှိပါလဲရှင
်လောလောဆယ်တော့ကျွန်တော်တို့တက်တည်မတွေ့သေးပါဘူးခင်ဗျအဲ့ဒါတော့
ဆရာတို့ဒီတစ်ခေါက်စစ်ဆေးမှုကဘယ်လိုချက်တွေများထောက်ထားတွေများရခဲ့လဲဆရာ
ကျွန်တော်တို့ကတော့ဒီတစ်ခေါက်သွားတာတော့ကျွန်တော်တို့ရင်ခွဲစစ်ဆေးချက်ရရှိတဲ့အချိန်ဖြစ်သွားတာ
ဒီလူခွင့်ကော်မရှင်နေနဲ့စစ်ဆေးချက်မှာဒီတက်မတော်ပိုင်းပါဝင်နေရဆိုတော့ဘယ်လောက်ထိများဆရာတို့အနေနဲ့ရောဟိုစစ်ဆေးနိုင်ခွင့်ရှိလဲ
လိုလိုလန်းလန်းရှိပါတယ်ကျွန်တော်တို့လူချင်းနဲ့တက်တည်တွေကိုခေါ်ပေးပါတယ်ကျွန်တော်တို့ပြင်းတဲ့တက်တည်ကိုလူချင်းနဲ့ဆိုရင်ပို့ပေးပါတယ်စစ်တဲ့ဌာနကို
ကိုပါကြီးရဲ့ဇနီးပြည့်သူမတ်တနာနဲ့ရောဆက်သွယ်ဖို့ရောဆရာတို့ရှိပါလားထပ်မံပြီးတော့များတခြားဘသူတွေကိုများစစ်ဆေးမေးမြန်းမှုရှိပါလဲရှင
်ဟောမတ်တနာပထမတစ်ခေါက်တော့မဆုံးပြစ်လိုက်ပါဘူးနောက်တစ်ခေါက်စာနဲ့လာရောက်တက်တည်ထွက်ပြီးဖို့မရောက်လာပါဘူးစာနဲ့တိုင်လဲရတယ်ဆိုတော့ကျူစာနဲ့တိုင်ပါတယ်ခင်ဗျာ
ဒီလိုမျိုးတက်မတော်ကနေပဲပါဝင်နေတဲ့အမှုတွေကိုလည်းဆရာတို့စစ်ဆေးချက်တွေရှိတယ်အခုလိုမျိုးကိုပါကြီးအမှုစစ်ဆေးချက်မှာရောဒီလူခွင့်ကော်မရှင်နေနဲ့ရောဆိုရင်ရောဘလိုမျိုးပြောချင်ပါလဲရှင်
ကျွန်တော်တို့ဒီအမှုကဆိုလို့ရှိရင်ကျွန်တော်တို့ရဲ့တတိယမြောက်အမှုဖြစ်ပါတယ်တမတော်ပါဝင်ပါတတိယအမှုထဲမှာဒီဥစ္စာတော့ပို့ပြီးတော့ကျွန်တော်တို့ကခေါ်ခြင်းနဲ့တတိယတမတော်သားတွေကိုခေါ်လို့ရတာတွေ့ရပါတယ်တာစီအခက်အခဲတွေမရှိပါဘူးခင်ဗျာအခုချိန်ဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်ကျွန်တော်တို့ကတော့ဟိုဥပဒေကိုတရားသူကြီးတရားရုံးတွေလို့ဆုံးဖြတ်လို့မရပါဘူးကျွန်တော်တို့ကအကြံပြုဖို့ပဲရှိပါတယ်ကြံပြုပြီးတော့သူတို့ဆောင်ရွက်ချက်တွေကိုကျွန်တော်ပြန်တောင်းဆိုရမှာဖြစ်ပါတယ
်ဆရာတို့အနေနဲ့ဒီလူခွင့်ကော်မရှင်နဲ့ဒီရရှိလာတဲ့တတိယတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆက်လက်လုပ်သွားမလဲရှင
်ဒီရရှိတဲ့တတိယထွက်ချက်တွေကိုကြည့်ပြီးတော့ကျွန်တော်တို့ဆက်ပြောင်းလို့စုံညီမှာစဉ်းစားဆုံးဖြတ်ပြီးတော့တမနာကိုစီရင်ခံမှာဖြစ်ပါတယ်ခင်ဗျာ
ဒီတတိယထွက်ဆိုချက်တွေကိုလွတ်လပ်စွာရေးသားဖော်ပြနိုင်ခွင့်ရှိနိုင်ပါမလားဆရာတို့တမနာစီကိုတင်ပြတဲ့ခါကျတော့အလုံးစုံတင်ပြနိုင်ခွင့်ရှိပါမလားရှင
်ရှိပါတယ်ခင်ဗျာကျွန်တော်တို့ထင်မြင်ယူဆတာတွေ့ရှိတာတွေအကုန်လုံးကိုတမနာစီတင်ပါမယ်ခင်ဗျာကျွန်တော်တို့ကတော့တတ်နိုင်များမှန်မှန်ကန်ကန်သုံးသပ်နိုင်မယ်လို့ထင်ပါတယ
်အစဉ်ကန်ကန်ဘယ်တော့မှထုတ်ပြန်မှုများဆရာတို့ရှိပါလဲရှင
်ပြင်ခံစားတော့ခြေနေရတော့ရေးလို့ရတဲ့ခြေနေတော်တော်လေးရနေပါပြီခင်ဗျာအစဉ်ခံစားတော့ဟိုတတ်နိုင်နေများတော့ကျွန်တော်တို့ပြည့်စုံတာနဲ့အမြန်ဆုံးထောင်ရွက်နေပါတယ်ကျွန်တော်တို့ပြီးရင်လည်းထုတ်ပြန်ချက်တွေလည်းထုတ်ဖို့စီစဉ်နားပါတယ်